တရီလင်ကာရဲ့အဓိကအတိုက်ခံပါတီကြီးနှစ်ရက်ထံကရေးချီလာတဲ့ထောက်ခံမှုကိုတနင်္လာနေ့မှာဝန်ကြီးချုပ်သစ်ရရှိသွားတာကြောင့်နိုင်ငံမှာစီးပွားရေးဆိုးရွားကျဆင်းမှုနဲ့ကြုံတွေ့နေရတဲ့အာနာယာရာဂျာပက္စာမျိုးနွယ်တွေအတွက်ဖိအားလျော့သွားတာဖြစ်ပါတယ်။လူရေ22တန်းရှိတဲ့တရီလင်ကာနိုင်ငံမှာအခြေအနေတွေဆိုးဝါးနေစေဖြစ်ပြီးဝန်ကြီးချုပ်သစ်ရာနီဝီကရန်စင်ကတော့နိုင်ငံမှာ73စီပြက်လက်နေပြီးလာမယ့်လပိုင်းတွေဟာအခက်အခဲဆုံးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။အမှန်တရားကိုဖုံးကွယ်ထားဖို့နဲ့လူမှုကိုလိမ်လည်ဖို့စံတမရှိဘူးလို့ဝန်ကြီးချုပ်တစ်ကနိုင်ငံကိုပြောတယ်မင်ကုမာထည့်သွင်းပြောဆိုပါတယ်
။ဒါစ်ဒဟနာမနိုဝင်ဘာမာစေဒီအပေဝိဒေရှဝီနီမေစန်ချတီ
2019ခုနှစ်နိုဝင်ဘာလမှာနိုင်ငံရဲ့နိုင်ငံခြားအရန်ငွေဒေါ်လာတန်း 9,500 ရှိခဲ့ပြီးဒီကနေ့ဒီအချိန်မှာတော့ဒေါ်လာတန်းရှာဖို့အတော်ခက်ခဲနေပါပြီတဲ့73စီတင်းသွင်းရေးအတွက်ဗန္ဓာရေးဝန်ကြီးဌာနအနေနဲ့ဒေါ်လာ 5,000 လောက်ရှာဖို့ခက်ခဲနေပါပြီလို့အသက်83နှစ်အရွယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံစီးပွားချမှုကိုကင်တွယ်ရေးအတွက်ညွန်ပေါင်းမဖွက်ခင်မှာသမရာဂူရာဘာယာရာဂျာပတ်စာယာဒုကဆင်းပေးဖို့တောင်းဆိုချက်ကိုအဓိကအတိုက်ခံ SJB ပါတီကအလျှော့ပေးလိုက်ပုံရပါတယ်။ဝန်ကြီးချုပ်ဝီကရာဆင်ဦးဆောင်တဲ့ညွန်ပေါင်းအစိုးရမှပူးပေါင်းပါဝင်ဖို့ SJB ပါတီကပေးချခဲ့ပေမဲ့လည်းနိုင်ငံစီးပွားရေးပြန်လည်ဥမော်စီရေးအပြုသဘောဆောင်တဲ့ဆောင်ရွက်ချက်အလုံးကိုချွင်းချယ်မရှိထောက်ခံတဲ့အကြောင်းပြောဆိုထားပါတယ်ရှင်။